လက်ရှိမှာ AH1N1 ရောဂါပိုးစစ်ဆေးခံရသူ212ယောက်မှာရောဂါပိုးတွေ့ရှိသူ44ယောက်ရှိပြီးအများဆုံးကရန်ကုန်တိုင်းကဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဌာနကဒေါက်တာဒေါ်ဖြူဖြူအေးကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်တဲ့စာရင်းအရဆိုရင်ပြီးခဲ့တဲ့ဇန်နဝါရီလကစပြီးဂျွန်လ20ရက်နေ့အထိ AH1N1 ရောဂါဖြစ်ပွားသူ16ဦးရှိခဲ့ပြီးရန်ကုန်တိုင်းမှာ9ဦးနဲ့စကိုင်းတိုင်းမှာ2ဦးသေဆုံးခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်။ဒီအပိုင်းအတွင်းမှာပဲဂျွန်လ26ရက်နေ့ကကလေးငယ်တဦးနဲ့အသက်50အရွယ်အမျိုးသမီးတဦး2ဦးထပ်မံသေဆုံးခဲ့ပြီးဒီကနေ့နောက်ထပ်တဦးသေဆုံးခဲ့တာဖြစ်လို့စုစုပေါင်း10ဦးထိသေဆုံးခဲ့ပြီဖြစ်ပါတယ်။ဒီကနေ့သေဆုံးတဲ့ကလေးနဲ့ပတ်သက်လို့ကျမကြီးနဲ့အကစားဝန်ကြီးဌာနပြည်သူ့ကျမကြီးဌာနကညွှန်ကြားမှုဒေါက်တာဒေါ်ဖြူဖြူအေးကသူ့အနေနဲ့သတင်းအချက်လက်မရသေးတာကြောင့်အတည်ပြုမပေးနိုင်သေးဘူးလို့ RFA ကပြောပါတယ်။လက်ရှိအခြေအနေကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဌာနကညွှန်ကြားမှုဒေါက်တာဒေါ်ဖြူဖြူအေးကအခုလိုပြောပါတယ
် H1N1 ကဓာတ်ရီတုတ်ကိုပဲအခုကျမတို့ဒီမှာဖြစ်နေတာ influenza A စိုက်က H1N1 အဲ့ဒါကိုမှာလို့ဆိုအရင်အရေးကြီးမဟုတ်ဘူးအနေနဲ့အရင်အရေးကြီးမဟုတ်ဘူးဟုတ်တဲ့အခါကျတော့ဒါတော့မြေကြီးကမပေါ်ပြဘူး2019ကတော့ဒီလေအရင်လက်နေတာကိုကတော့ကျမတို့ဒါကိုအခါအကျော်သွားပဲပေါ်ပြတာဖြစ်ပါတယ်
တုတ်ကွေးယောဂါနဲ့ပတ်သက်လို့၄မျိုးရှိပြီးရာသီတုတ်ကွေး၊ကြက်ခတ်တုတ်ကွေး၊ဝက်တုတ်ကွေး၊ဗိုင်းရပ်စ်တုတ်ကွေးဆိုပြီးရှိတဲ့အထက်မှာလက်ရှိမြန်မာနိုင်ငံမှာတော့ဗိုင်းရပ်စ်တုတ်ကွေးနဲ့ရာသီတုတ်ကွေးနှစ်မျိုးသာဖြစ်ပွားပြီးလက်တလောမှာတာမန်အဆင့်သာရှိနေစေပဲလို့ပြောပါတယ်။ရာသီတုတ်ကွေးမှာအသက်ရှူလမ်းကြောင်းကနေတဆင့်ကူးဆက်တာဖြစ်ပြီးသေဆုံးသူအများစုဟာအသက်အရွယ်ကြီးရင်သူ၊အသက်အရွယ်ငယ်လွန်းသူ၊စီးကြိုယောဂါ၊သွေးတိုးယောဂါနှလုံးယောဂါအသက်ရှူလမ်းကြောင်းယောဂါစတဲ့နာတာရှည်ယောဂါအခမ်းရှိသူတွေကတည်ဆုံးမှုများတယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ် AH1N1 ကိုလွန်ခဲ့တဲ့2009ခုနှစ်ကဝက်တုတ်ကွေးအနေနဲ့တွေ့ရှိခဲ့ပြီး2010ခုနှစ်ဩဂတ်လမှာရာသီတုတ်ကွေးအဆင့်သာတွေ့ရှိခဲ့ရတာဖြစ်တယ်လို့ဒေါက်တာဒေါ်ဖြူဖြူအေးကပြောပါတယ်ဒါ့အပြင်သွေးလုံတုတ်ကွေးယောဂါကြောင့်9လကျော်အတွင်းတနိုင်ငံလုံးမှာ12ယောက်တည်ဆုံးခဲ့တာရန်ကုန်တိုင်းမှာ10ဦးတည်ဆုံးခဲ့တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနသွေးလုံတုတ်ကွေးတိုက်ဖျက်ရေးစီမံချက်မန်နေဂျာဒေါက်တာဒေါ်နေရီရီလင်းက RFA ကိုပြောထားပါဗျ။ပြီးခဲ့တဲ့ဇန်နဝါရီလကစပြီးဂျွန်လ15ရက်နေ့ထိနောက်ဆုံးစာရင်းတွေအရပြောတာဖြစ်ပြီးဖြစ်ပွားသူ3000ကျော်မှာ12ဦးတည်ဆုံးခဲ့တာပါ။ရန်ကုန်တိုင်းမှာ900နီးပါးလောက်ဖြစ်ပွားပြီး10ဦးတည်ဆုံးခဲ့တာအများဆုံးဖြစ်ပြီးမော်ဘီနယ်ကဒုတိယနဲ့အေယာဝတီတိုင်းကတတိယဖြစ်နေပါဗျ။သွေးလုံတုတ်ကွေးကတော့ခြင်ကြောင့်ဖြစ်ပွားတာဖြစ်ပြီးအရင်ကကလေးငယ်တွေမှာအဖြစ်များပေမဲ့လည်းယခုခါအသက်အရွယ်မရွေးဖြစ်ပွားနေတာလည်းရှိနေတယ်လို့ပြောပါတယ်။ပိုးလောင်လန်းမပေါက်ပွားစေဖို့အရေးကြီးပြီးမိမိအိမ်ပတ်ဝန်းကျင်နဲ့အိမ်တွင်းခြင်မပေါက်ပွားဖို့ဂရုစိုက်ဖို့လိုကြောင်းဒေါက်တာဒေါ်နေရီလင်းကပြောထားပါဗျ။ခုလိုမိုးရင်းကာလတုတ်ကွေးရာသီမှာကာကွယ်ဆေးထိုးထားတာကယောဂဖြစ်ပွားမှုကို80ရာခိုင်နှုန်းလောက်တော့ကာကွယ်ထားနိုင်တယ်လို့ကလေးတုတ်ကူဆရာဝန်ကြီးပေါင်းပေါက်ကဒေါက်တာဦးစောဝင်းကပြောပါတယ
်။သူတို့ဖြစ်တဲ့ဘောက AADS ဖြစ်တယ်ရှိပါတယ်။အမျိုးရှိဆိုတာ A နဲ့မျိုးကြည့်တယ်လို့ပါတယ်။လေးမျိုးရှိဆိုတာ A နဲ့မျိုးကြည့်တယ်လို့ပါပါတယ်။ဒါပေမဲ့အရေးကြီးတဲ့ AH1N1 က3မျိုးမှဖြစ်ဖြစ်လေးမျိုးမှဖြစ်စားပါတယ်။ဘာကွယ်ဆေးထိုးတာလဲအကျိုးရှိပါတယ်။ဆက်ဆက်ရည်လုံးလောက်ရှိတယ်လို့ရပါတယ်။ဒါပေမဲ့လည်းဘာကွယ်ဆေးစားပါပြတ်လန့်နေတာရှိနေတော့ပါလို့
လက်ရှိအချိန်ထိတော့မြန်မာနိုင်ငံမှာတုတ်ကွေးယောဂါကြောင့်ဖြစ်ပွားမှုနှုန်းကတာမန်လောက်သာရှိသေးပြီးစိုးရိမ်ရတဲ့အခြေအနေတော့မရောက်သေးဘူးလို့ကျမရဲ့ဝန်ကြီးဌာနကပြောကြားထားပါတယ်ခင်ဗျာကျွန်တော်ကျော်သူပါ